အင်ချင်နိုင်ပါရှင်။စကိုင်းတိုင်းကစစ်ပေးဆောင်နေရှိတဲ့ဒေသတွေမှာလည်းမုန်တိုင်းရှင်နဲ့လေပြင်းတိုက်တာမိုးသည်ထန်ခဲ့တာတွေကြောင့်ဒေသတချို့မှာစစ်ရှောင်ရိခါတွေပျက်စီးဆုံးရှုံးပြီးလက်ရှိမှာစကိုင်းတိုင်းကစစ်ပေးဆောင်နေတဲ့အတွက်ဆန်းနှက်ရိခါစေဝါနဲ့နေစရာအမှုအကာတွေအရေးပေါ်လိုအပ်နေပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုကိုညံဝင်းအောင်တင်ပြပေးထားပါတယ်ရှင
်။စကိုင်းတိုင်းဆန်လင်းကြီးနဲ့ရင်းမပြေမြို့နယ်တွေမှာမုန်တိုင်းအရှိန်ကြောင့်လေပြင်းတွေတိုက်ခတ်ပြီးမိုးကြီးရေဆန္ဒတွေဖြစ်ခဲ့တာကြောင့်ဒေသခံတွေနဲ့စစ်ပေးဆောင်တွေဒုက္ခရောက်နေကြရတယ်လို့ရင်းမပြင်ဆလင်းကြီးစုပေါင်းတပိတ်ကော်မတီဝင်ကိုလွမ်းသူကပြောပါတယ်လမ်းတွေတံတားတွေပျက်စီးမှုအများအပြားရှိနေတယ်လို့စစ်ဆောင်တွေအတွက်ရိခါတွေကလည်းရေမြုပ်ပျက်စီးသွားတာကြောင့်လက်ရှိမှာရိခါတွေလိုအပ်နေပြီးဒီရပိုင်းဖျားနာသူတွေများလာတာကြောင့်လည်းစေဝါတွေပါအရေးပေါ်လိုအပ်နေတယ်လို့ကိုလွမ်းသူကပြောပါတယ
်သူလောင်ထားတဲ့ခါတွေဒီရေမြုပ်သွားတယ်ပြင်းအများကြီးအများကြီးပေါ့ဗျာကျွန်တော်တို့ထင်ထားတာတော့အများကြီးပျက်စီးဆုံးရှုံးပါတယ်အရင်ပေါ်လိုအပ်နေတာကတော့ကျွန်တော်ထင်လဲဆေးဝါးလိုအပ်မယ်ပြီးရင်ကျွန်တော်တို့ဒီလူသုံးပုံအခြေခံလူသုံးပုံပစ္စည်းလိုအပ်မယ်ပြီးရင်စားနေရခါလိုအပ်မယ်အခြေခံအဲ့ဒါတော့အဓိကအရေးကြီးတယ်ဤပြင်းမှာပဲကျွန်တော်ထင်လဲမိုးကလေးရောက်တော့မှဆိုတော့ဟိုဝါရီလိုအပ်မယ်ဗျဒီမိုးကလေးတွေပါတော့လုံမယ်လို့ကျွန်တော်ပြောချင်တယ်ရှားနာတာတွေတော်တော်များတယ်ဗျအဓိကလိုအပ်တဲ့ဆေးဝါးတွေကတော့ရှားနာကြိုက်ခဲတာနဲ့အဲ့ဒီဝမ်းပြောက်ဝမ်းကျောတဲ့
ရင်မပင်နဲ့ဆလင်းကြီးမြို့နယ်တွေမှာစစ်ပေးဆောင်တွေအတွက်ငွေအန္တရာယ်လည်းရှိနေတာကြောင့်ငွေရသည်မှာငွေအန္တရာယ်ပိုကြုံလာရနိုင်ခြေရှိတာမို့ငွေစိတ်ဖြည့်စည်းတွေလည်းလိုအပ်နေတယ်လို့ကိုလွမ်းသူကပြောပါတယ်။မိုးခါမုန်တိုင်းရဲ့အချိန်နဲ့လေပြင်းတိုက်ခတ်တာမိုးသည်ထန်ပြီးရေကြီးတာကြောင့်ရင်မပင်နဲ့ဆလင်းကြီးနယ်တွေမှာအဆောက်အုံတွေလမ်းတွေတံတားတွေအများအပြားပျက်စီးခဲ့ပြီးစိုက်ခင်းတွေလည်းရေလွှမ်းမိုးခံရကပျက်စီးကုန်တယ်လို့ကိုလွမ်းသူကထပ်ပြောပါလေ
။ဒီမှာမျိုးနယ်တို့မှာလည်းရေပေါင်းပြောင်များစွာရေဖုံးလွှမ်းပြီးတော့စိုက်ပျိုးရေဧကတွေပြောင်များစွာတဲဖုံးလွှမ်းသွားတယ်။အခုချိန်ထိဓာရီထဲမှာပြန်နေလို့မရပဲနဲ့ဒီဟိုပျက်စီးဆုံးရှုံးမှုအင်တန်များတယ်။အပရိဘောဂပစ္စည်းတွေအပြီးရင်နောက်တစ်ခုစိုက်ပျိုးပေါ်လာတဲ့စိုက်ပျိုးသီးနှံတွေပြီးရင်စိုက်ခင်းတွေအားလုံးတဲဖုံးလွှမ်းသွားတယ
်။ကမ်းမလူမျိုးနယ်ကစေဘေးဆောင်တွေကလည်းဒီရပိုင်းမှာမိုးသည်ထန်တဲ့အတွက်နေထိုင်ရေးခက်ခဲနေကြသလိုစေဘေးဆောင်တွေထဲမှာဖျားနာသူတွေပိုများလာတာကြောင့်စေဝါအကူအညီတွေအရေးပေါ်လိုအပ်နေတယ်လို့စစ်ဆောင်တွေကိုအကူအညီပေးနေတဲ့ကိုဗလာကြီးကပြောပါတယ
်စေရတော့လိုအပ်တယ်စေရတော့ခုဆိုရင်မိုးရံလေးရံနဲ့ဆိုတာချလနာတာတော့များလာပြီဒီအပိုင်းကိုတော်တော်လေးဖျားနာလေးတွေ့နေတယ်မွေးစိတ်ကြီးပြတော့လို့ကျွန်တော်ရှိရောမှာအရင်တလောပိုင်းကပဲဒီပြီးခဲ့တဲ့တစ်ပတ်လောက်ကပဲမွေးကြီးပေါ့ဗျာအထရောရွာဆစ်ချောင်းတောင်အဲ့လိုဝေကပ်ပြီးတော့သုံးသွားနေရတယ်။ဘုရားရှင်ကြီးကတော့သိပြီမရှိသေးဘူးလေဆရာက။ဘူးလည်းကြတော့မင်းကတော်တော်လေးတွေ့ရတယ်ဗျ။အခုကျွန်တော်တို့လည်းတွေ့တာခဏခဏတွေ့နေရပါလေ။နှစ်ကောင်သုံးကောင်အဲ့လိုတွေ့နေတယ်။ဆစ်ချောင်းတွေကဘူးတွေ့မှာကျွန်တော်တို့လောက်တွေ့မှာမလုံးလောက်သေးဘူးကွာ။တချို့မိသားစုက၃လေးခုနေရတယ်ဒီ။ဟိုတဲတဲပဲအဲ့လိုနေရတော့အာနေမှုထိုင်လို့တော့စမကြည့်ဘူးလေ။အဓိကတော့ဘိုးကတော့ပါတော့ဒီကတူပါတယ်ဟုတ်
ကလေးမျိုးမှာတော့လက်ရှိမှာစေဝါနေရခါတွေရှိနေသေးတယ်ဆိုပေမဲ့လုံလောက်တဲ့အဆင့်တော့မဟုတ်ဘူးလို့ဒေသခံကျောင်းဆရာတူကပြောပါတယ်
။မျိုးပေါ်ဆိုတာထက်ကျွန်တော်တို့တော့ဘယ်လိုပြောမလဲ။ဟိုအမြဲလူနေတာမျိုးပေါ့။ဟိုတစ်ခုခုဆိုကျွန်တော်တို့ကဟိုခြားသွားထလွာတော်တော်ဖြည့်ချင်းတရားရှိတယ်ပေါ့နော်။အရေးပေါ်ဆိုတာမျိုးရှိပေါ့။ဒီခုလိုနေထားတော့ကျွန်တော်တို့ပါတာကျွန်တော်တို့ဒီရက်ဒီနိုင်ကြတဲ့အနေထားရှိပါတယ်။တခုခုတော့ကပ်ပြီးတော့၎င်းတခုခုတော့ဟိုတမောင်ပြီးတော့၎င်းဖြစ်ရတော့ကျွန်တော်တို့ကဓာမရတော့ဒိတ်ဘာမှဒိတ်ရှိပေါ့အဲ့လိုကျွန်တော်ကြည့်ကြည့်မှာမရှိမှာပေါ့
မိုးခါမုန်တိုင်းအချိန်ကြောင့်စကိုင်းတိုင်းအတွင်းကဒေသတချို့မှာလည်းမိုးသည်ထန်ပြီးလေပြင်းတွေတိုက်ခတ်ခဲ့တာကြောင့်အမိုးကာမဲ့နေထိုင်ကြရတဲ့ဆေးဘေးရှောင်တွေနဲ့မလုံးမကျုံမိုးကာတဲတွေမှာစုပေါင်းနေထိုင်ကြရတဲ့ဆေးဘေးရှောင်တွေပါနေထိုင်ရေးခက်ခဲနေကြပြီးဒုက္ခရောက်နေကြရတာဖြစ်တယ်လို့ဒေသခံတွေနဲ့အကူအညီပေးနေသူတွေကပြောပါတယ်။မုန်တိုင်းကြောင့်မိုးသည်ထန်ပြီးရေကြီးရေရှမ်းဖြစ်နေခြင်းမှာစစ်ကောင်စီရဲ့နေပြည်တော်ရှင်းလင်းစစ်ကြောင်းတွေဝင်လာတာကြောင့်လဲဒေသခံတွေဟာမိုးရေထဲမှာပြေးလွှာစစ်ပေးဆောင်နေကြရတဲ့အခြေအနေမျိုးမှာရှိပါတယ်ခင်ဗျာ။